ဒိုရီယာဟာရီကိန်းမုန်တိုင်းဟာဂရန်ဘာဟာမားကျွန်းကိုဒီကနေ့ဖြတ်တိုက်နေပြီးမုန်တိုင်းရှင်ကြောင်းအန်ဒရီကြီးရဲ့လှိုင်းလုံးကြီးတွေထားနေတယ်လို့မူကြီးရွာပြီးတော့အလေပြင်းတိုက်နေပါတယ်။မုန်တိုင်းဟာကပ်ဘေးဆိုးကြီးလိုဖြစ်လာနေပြီးတော့ဖြက်စီအားကြီးမယ်လို့မုလူဝဒါခန့်မှန်းသူတွေကပြောနေပါတယ်။မုန်တိုင်းဟာဘာဟာမားကျွန်းဘက်ကိုဖြည်းဖြည်းချင်းရွှေ့သွားနေတာကြောင့်မုန်တိုင်းတံကိုခံရမယ့်ရဲ့ပူကြနိုင်တဲ့အတွက်ပို့ပြီးတော့အန်ဒရီကြီးလာပါတယ်။မုန်တိုင်းဟာနောက်ဘက်ကိုတနာရီ 1.2 မိုင်ကျော်နှုန်းနဲ့ရွှေ့သွားနေပြီးဖျားမြလေတိုက်နှုန်းတနာရီ 168 မိုင်နီးပါးရှိတယ်လို့အမေရိကန်ဟာရီကိန်းမုန်တိုင်းဌာနကဒီကနေ့မနက်ပိုင်းမှာပြောပါတယ်။ဂရန်ဘာဟာမားစ်ကျွန်းနဲ့အဘကူကျွန်းတွေမှာအပျက်စီးတွေကြီးကြီးမားမားရှိထားတာကိုအာဏာပိုင်တွေနဲ့သူတို့ဘက်ကတာဝန်ရှိသူတွေရဲ့ကနဦးဆန်းစစ်မှုကနေတွေ့ထားရတယ်လို့နိုင်ငံတကာချက်ချီနေတဲ့လာချန်ဒီအသင်းကပြောပါတယ်။ဇူရီဝါပျက်စီးသွားတဲ့ဒါမှမဟုတ်လုံးဝပြိုကျသွားတဲ့အင်ဂျင်ပေါင်း 13,000 တိရှိမယ်လို့ပြောပါတယ်။မုန်တိုင်းကြောင့်ဒဏ်ရာသူအစီအတွက်နဲ့အပျက်စီးပမာဏကိုဒီကနေ့နှောင်းပိုင်းနဲ့လာမယ့်ရက်တွေတွင်ပိုပြီးရှင်းရှင်းလင်းလင်းသိလာရမှာပါ။ဒိုရီယန်မုန်တိုင်းဟာဂရန်ဘာဟာမားစ်ကျွန်းကိုဒီကနေ့တနေ့လုံးနီးပါးဖြတ်တိုက်သွားမယ်လို့မိုးလေဝသခန့်မှန်းသူတွေကပြောပြီးမိုးရေကြိမ်12လက်မနီးပါးကနေ23လက်မကျော်အထိရွာနိုင်တယ်လို့ခန့်မှန်းထားပါတယ်။အမေရိကန်ရှစ်တောင်ဘက်ကန်ယူတန်တစ်လျှောက်ကပြည်နယ်ရဲ့တာဝန်ရှိသူတွေကသတိပေးချက်တွေအသီးသီးထုတ်ပြန်ထားသလိုမုန်တိုင်းတိုင်းတင်းနိုင်ကြီးအစီအစဉ်ဒေသတွေကလူတွေရှေ့ပြောင်းကြဖို့ညွှန်ကြားထားပါတယ်။